ဒီကနေ့ဇွန်လ19ရက်နေ့မနေ့လေးမြို့မှာဒေါန်ဆန်းစုကြည်ရဲ့မွေးနေ့ကိုဖုန်းကြောင်းမြပြားကတန်ဃာတော်တွေကိုပင့်ဖိတ်ပြီးတော့ပြုလုပ်ခဲ့ပါတယ်။မဆိုးရင်တိုက်တဲ့မဆိုးရင်တိုက်ဟောင်းဝေတောင်ကျောင်းတိုက်ဓမ္မယာမဖျားကြီးကျောင်းတိုက်ဆန်စလင်းကျောင်းတိုက်ပလိကဇီကုံးကျောင်းတိုက်နဲ့မြို့သစ်ကျောင်းကတန်ဃာတော်တွေကိုအနေနဲ့အဖွဲ့ဝင်ဥမ္မမောင်တန်းရဲ့ဆက်သွယ်ရေးရ သဘာပတိတာဝန်ယူကအမှတ်တရစကားတွေပြောကြားသလိုမန္တလေးတိုင်း NLD အမျိုးသမီးတာဝန်ကဒေါ်သန်းသန်းအေးကလည်းအထိမ်းအမှတ်စကားပြောကြားခဲ့ပါတယ်။မန္တလေးမှာကျင်းပတဲ့ဒေါ်သန်းစုကြည်မွေးနေ့မြမအမျိုးသမီးများနေ့အခမ်းအနားမှာမန္တလေးမြို့နယ်ပေါင်းစုံကအမျိုးသမီးတွေတက်ရောက်ခဲ့ပါတယ်။မန္တလေးရှစ်တောင်မြို့နယ်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်စီတာဝန်ကဒေါ်နှင်းပပကအမှတ်တရစကားပြောကြားတာကတော့
ရဲဘော်တို့ရဲဘော်တို့ရင်းနေမှာဒေါ်သန်းစုကြည်အပေါ်မှာထားတော့လေးစားစိတ်ညှိုးစိတ်အားလုံးဟာကျမနဲ့တစ်ဖက်တည်းကြပါလိမ့်မယ်လို့ကျမယုံကြည်ပါတယ်ဒီတော့ကျမနဲ့တကွာရဲဘော်ရဲဘက်အားလုံးဟာဒီနေ့ဖြစ်ပေါ်နေတဲ့မြမနိုင်ငံရဲ့အခြေအနေကိုဗဟိုပြုတ်ပြီးတူးနဲ့တူးတယောက်နဲ့တယောက်တိုင်းတိုင်းမင်းမင်းစေးစေးနေနေနဲ့ကြောစုံလောက်ကင်ကြရပါမယ်သူ့စီးကိုစီးခွဲကြရွေလဲတာဝန်ကိုကျေပြွန်အောင်ဆန်းဆောင်ကြရပါမယ
်မန္တလေးက NLD အဖွဲ့ဝင်မြို့သမီးဒေါ်မြင့်မြင့်စိုးကလည်းဒေါ်သန်းစုကြည်မွေးနေ့မှာဆုတောင်းမေတ္တာပို့ပြီးတော့ဂုံပြုတ်ကြပြတပုတ်ကိုလည်းအခုလိုရွတ်ဆိုသွားပါတယ
်နှင်းစီလိုအလျောင်ပါပြန်လို့နဲ့အချွဲအနှဲ့တက်တဲ့မင်းမသားညာအခုတော့ငါဟာရကြားတွေနဲ့ပခုံးချင်းရှင်လို့ငါနိုင်ငံအတွက်ငါတိုင်းပြည်အတွက်တိုက်ပွဲဝင်နေတယ်။ဒါကြောင့်ထောင်ဟာငါအတွက်စာတင်ကြောင်းဖြစ်နေတယ်လို့ထောင်ဟာငါရဲ့ငယ်တငယ်ချင်းလို့ဖြစ်နေတော့တယ်
။အခမ်းအနားကျင်းပပြည့်တဲ့နောက်မန္တလေးကနိုင်ငံရေးအကျဉ်းသားတွေရဲ့သားသမီး21ယောက်ကိုထောက်ပံ့ငွေချိမြင့်ခဲ့ပါတယ်။တဦးကိုကြက်ငွေ2000ပေးအပ်ခဲ့ပါတယ်။ဒါ့ပြင်မစိုးရင်တိုက်ခွဲကမိဘမဲ့ဂေဟာကိုလည်းငွေ1000လှူဒန်းခဲ့ပါတယ်။63နှစ်မြောက်ဒေါန်ဆန်းစုကြည်မွေးနေ့ကျင်းပတာကိုအာဏာပိုင်တွေကနှောက်ယှက်ဟန်တာတာတွေမရှိပေမဲ့အခမ်းအနားကျင်းပတဲ့နေရာမလမကန်းကနေဆိုင်ကယ်တွေနဲ့စောင့်ကြည့်အကဲခတ်တာတွေတံခါးတော်တွေဆွန့်ကပ်တဲ့အခါမှာလည်းမိဖို့ကြောင့်တဲ့အတိဝင်ပြီးတော့ဗီဒီယိုရိုက်ဓာတ်ပုံရိုက်တာတွေလုပ်တယ်လို့ NLD အဖွဲ့ဝင်တွေကပြောပါတယ်